လွန်ခဲ့တဲ့6နှစ်ခန့်ကအီရန်ဘက်ကိုဗက်ပြောင်းသွားခဲ့တဲ့အမေရိကန်လေတပ်ထောက်လှမ်းရေးအရာစီဟောင်းတစ်ယောက်ကိုအရေးကြီးတဲ့စီးရဲလွှဲရက်တွေအီရန်ဆွေးနွေးပူးပေါင်းလုပ်ဆောင်ခဲ့ပြီးသူရဲ့လူဖော်ကိုင်ဘက်တွေကိုအီရန်ဘက်ကပြစ်မှတ်ထားနိုင်အောင်ကူညီခဲ့မှုတွေနဲ့ဆွဲချက်တင်လိုက်တယ်လို့အမေရိကန်တရားရေးဌာနဗဟုထုနေရကြေညာပါတယ်။အသက်39နှစ်အရွယ်မော်နီကာအယ်ဖရက်ဒီဝစ်ဟာထိတန်းလျှွက်ချက်စီးရဲထောက်လှမ်းရေးအစီအစဉ်ကိုဖွင့်ပြခဲ့ပြီးအမေရိကန်ထောက်လှမ်းရေးတူဘယ်သူဘယ်ဝါဖြစ်တယ်ဆိုတာအီရန်တချို့တွေကိုထောက်လက်ထောက်ချခဲ့တယ်လို့ဆွဲဆိုထားတာဖြစ်ပါတယ်အလားတူသောပဲသူမနဲ့အတူဆက်သွယ်လှုပ်ဆောင်နေတဲ့အမေရိကန်ထောက်လှမ်းရေးအ ਨੇ စုံ၈ယောက်ဟာဘယ်သူဘယ်ဝါတွေဖြစ်တယ်ဆိုတာကိုလည်းအီရန်ဘက်ကသိအောင်လုပ်ပေးခဲ့တယ်လို့ဆွဲချက်မှာဖော်ပြထားပါတယ်မော်နီကာဝစ်ကိုဖမ်းဆီးနိုင်ဖို့ဝရန်ထုတ်ထားပေမဲ့သူမဟာလောလောဆယ်တော့အီရန်နိုင်ငံမှာနေထိုင်နေတယ်လို့ယူဆပါတယ်မော်နီကာဝစ်ဟာအမေရိကန်ပြည်ထောင်စုတက်ဆက်ပြည်နယ်မှာမွေးဖွားကြီးပြင်းခဲ့ပြီး2013မှာအီရန်ဘက်ကိုဗက်ပြောင်းသွားခဲ့တာဖြစ်ပါတယ်